အခုလိုမျိုးရခိုင်ပြည်နယ်တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေအိုးအိမ်မဲ့စွန့်ပြေးထွက်ခွာနေရပါတယ်။စစ်ဘေးရှောင်ဒီအနေနဲ့ဒီစားဝတ်နေရအခက်အခဲရှိရတဲ့ပြင်လူငယ်ကျောင်းသားတွေပညာသင်ဖို့အတွက်ခက်ကြုံနေရတာပါ။ရခိုင်ပြည်နယ်ကစစ်ဘေးဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းကိုတော့ကုဇော်ဝင်းလိုင်စူးစီးတင်ပြထားပါတယ်
။ရခိုင်တိုင်းဒေသနဲ့ကန်အဖွဲ့ AA နဲ့တပ်မတော်တို့အကြမ်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသတွင်းမှာစစ်ရှောင်တွေတနည်းတခြားတိုးလာနေပြီးဘူးသီးတောင်နဲ့ရေသိပ်တောင်မြို့နယ်တွေထဲမှာတင်စစ်ဘေးရှောင်ဒုက္ခသည်၄တောင်လောက်ရှိနေတာပါ။ပြန်ကြားရေးဝန်ကြီးဌာနရဲ့ဖိတ်ကြားချက်အရရခိုင်ပြည်နယ်အတွင်းမောင်တော်နဲ့ဘူးသီးတောင်ဒေသတွေကိုဖေဖော်ဝါရီလ29ရက်ကနေ29ရက်နေ့အထိ၃ရက်ကြာသွားရောက်ခဲ့တဲ့ခီးစဉ်မှာကိုယ်တိုင်လိုက်ပါသွားတဲ့ VOA သတင်းဌာနကဒေါက်ခင်မျိုးသက်ကဒေသခံတွေကိုတွေ့ဆုံမေးမြန်းခွင့်ရခဲ့တာမှာမောင်တော်မြို့နယ်ဆယ်တော်ရွာကိုမိသားစုနဲ့အတူထွက်ပြေးလာတဲ့စစ်ရှောင်မခင်စောမှုကသူတို့ရွာမှာရှိနေစဉ်ကြုံတွေ့ခဲ့ရတဲ့တိုက်ပွဲအခြေအနေတွေကိုအခုလိုပြောပြပါရစေ
။ဘုံတွင်တဲမှာတညာလုံးနေရတယ်။မနေမိုးလင်းတော့အပေါ်တဲတာနဲ့သူတို့ပြေးသေးတယ်။အဲ့ဒီတော့သမီးတို့မနေရတော့ဘူး။သမီးလည်းမစားရသေးဘူး။သမီးလည်းမရှက်ရသေးဘူး။ဒီရှောင်းတစ်ဖက်ကန်ကိုအကုန်လုံးရောကနေအကုန်လုံးပြေးကြတာ။အဲရှောင်းတစ်ဖက်ကန်ရောက်တော့အဲ့မှာလည်းမနေရတော့ဘူး။လှမ်းပြီးကြားမယ်။အဲ့လိုဆိုရင်ဆိုင်နဲ့အခြားဘုံဆက်လက်စီးပြီးတော့အခြားတရောကိုပြောင်းတယ
်။နရုံတောင်ရွာမှာလာရောက်တင်းရှောင်နေတဲ့အမခင်ခင်ဝင်းကလည်းတိုက်ပွဲတွေရက်စီခြင်းတဲ့အကြောင်းအခုလိုပြောပါတယ်
။တိုက်ပွဲတွေကိုရက်စီခြင်းတယ်။သမီးတို့ရောပြန်ခြင်းတယ်။အဲ့ဒါဒီမှာနေရတာသမီးတို့ကစိတ်မလန်းဘူးမပျော်ရွှင်ရဘူးရောမှာနေခြင်းတယ်လို့
။ဆယ်တော်ရွာကဖုန်တော်ကြီးကြောင့်မှာစစ်ဘေးရှောင်နေတဲ့မလတ်မြဝင်းဟာအထက်တန်းစာမိုးဝဲဖြစ်ဖို့ကြိုးစားနေသူတူဖြစ်ပါတယ်။ဒါပေမဲ့မိသားစုနဲ့ကွဲကွာနေတာကြောင့်စာတင်ရတာအဆင်မပြေဘူးလို့သူက VOA ကိုခုလိုရှင်းပြပါတယ်
။စာတော့ကျက်တော့ကျက်တယ်ဒါပေမဲ့စိတ်ထရောအရှုံးနေတယ်။ရွာမှာကျန်ခဲ့တဲ့အဖေမေတွေကိုစုံရင်တော့ပေါ့နော်တေးပွေးကြအဖေတွေမဲ့အဆင်ပြေပါမလား။ကိုကတော့အဆင်ပြေတော့ပေါ့နော်ဒါပေမဲ့အဖေမေကအဆင်ပြေမလားအဲအကိုတွေကိုစုံရင်တော့ပေါ့နော်ခါလေကြရင်ငိုမိတယ်ရောရောအမေတို့ရောအကိုကြီးရောလွမ်းပြီးငုံမိနေစာစာဖို့စိတ်မရောက်ဘူးပေါ့အစိတ်တွေရှုပ်ထင်းနေတယ်အဲ့လိုကြီးဖြစ်ပါတယ
်တင်းတခြားဒုက္ခတွေအရေးအတွက်တိုးမြလာနေတာကြောင့်ဒီဒုက္ခတွေကိုလက်ခံပေးထားတဲ့ဖုန်တော်ကြီးကျောင်းတွေလည်းရေရှည်ထောက်ပံ့ပေးနိုင်မှုအခက်အခဲရှိလာနေတယ်လို့သူကျောင်းမှာလာရောက်နေကြတဲ့ကျောင်းသူကျောင်းသားတွေကိုအခမဲ့ပညာဒါနပြုနေတဲ့မောင်တော်မြို့နယ်တိရိမင်္ဂလာရွာမှကျောင်းဆရာတော်အရှင်ဝိက္ခဏကမိန့်ပါတယ
်နံပါတ်၁အခခဲဆုံးကနေရာပဲနေရာမရှိတဲ့တောင်ကောင်ဥစဉ်မှာဒီကလေးမတွေကိုထားဖို့တော့ရော်ထင်းမှာအားရပုံကိုစီတွေကဥမှာငွေကြီးကြီးတန်တဲ့အိမ်တွေကိုငှားပြီးလာတယ်လို့ထားတယ်ပထမဆုံးရောက်လာတဲ့အကြောင်းသားတွေကလည်းဥစဉ်မှာ30လောက်ပဲလာခံရလို့ရှိတဲ့ကများလာတဲ့ခါမှာဥစဉ်မှာနေဖို့ထိုင်ဖို့အခက်ခဲဖြစ်တာပေါ့ပထမရှေ့ဒုတိယရှေ့ဥစဉ်လုံးမှာဘယ်လိုပြောဆိုစားရေးပေါ့လေစားဖို့တော့ဥစဉ်မှာကဘယ်လိုပြောလဲဆိုကဒီဌာနဆိုင်တွေကလည်းမလူနောက်ပြီးပြေရင်ပြေပါအဖွဲ့စစ်တွေကလည်းဥစဉ်မှာလူတန်းတွေမရှိမိမရဲ့ရှာပွေပြုတာရတဲ့ဟာဥစဉ်တရားတွေပါတယ်နည်းနည်းလိုက်ဟောတာပေါ့လေတရားဟောလို့ရတဲ့ငွေနဲ့နည်းနည်းပါပါဒီကလေးတွေကိုအစင်ပြေသလိုဒီလိုကျွေးမွေးတာဖြစ်တယ
်စစ်ပေးဆောင်ဒုက္ခတွေဟာဘယ်ပေါင်းစုံကအခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့လမ်းမဖုန်းတော်ကြီးကျောင်းစစ်ချောင်းစခန်းမှာအင်ယာတွေဆောက်လုပ်လူတန်းနေတဲ့မေယူတောက်ရည်တန်းအဖွဲ့ကဥဇော်ဝင်းကလည်းပြောပါတယ
်စစ်ချောင်းတွေတော်တော်အခက်အခဲကလူသားတယောက်ရဲ့လူအပ်ချက်အကုန်လုံးဟာခက်ခဲတာပဲတော့ဘာမှတော့အဆင်မပြေဘူးခင်ဗျအဓိကသူလုံခြုံမှုပေါ့ပညာရဲ့လုံခြုံမှုပေါ့နော်ကျန်းမာရေးလုံခြုံမှုပေါ့ဒါအလုပ်ကံအခွင့်ရဲ့လုံခြုံမှုပေါ့ဒီသုံးခုတူလုံးအတွက်လုံခြုံမှုတွေတို့မှာပျောက်ဆုံးနေရတယ်ဘာဆိုအခုကျွန်တော်တို့ကိုဒီလူကကက်မှာရှိတဲ့လူတွေရဲ့စာဝတ်နေရေးအတွက်ကတော့ကျွန်တော်တို့ဒီအစိုးရလူပြပြန်ကနေနေကိုဆန်နှလုံးပေးတာပေါ့နော်ဒီနှလုံးနဲ့သူတို့ဒီမှာပဲချစ်တယ်လို့ပေါ့စူးစားပြီးရုံးကန်ရက်တင်နေရတာပေါ့နော
်ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေဖြစ်ပွားနေတဲ့တခြားဒေသတွေမှာလည်းစစ်ပေးဆောင်ဒုက္ခတွေထောင်နဲ့ချီရှိနေသေးတယ်လို့ချင်းပြည်နယ်ပလောဝဘက်မှာလည်းတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေသူထောင်နဲ့ချီပြီးရှိနေတာပါစစ်တပ်ဖွဲ့တွေနဲ့အေအေတို့အကြားကတိုက်ပွဲတွေကြားမှာမြေစာပင်ဖြစ်ပြီးခုချိန်ထိတိုက်ပွဲအခြေအနေရော့ကျမလာသေးတာကြောင့်စစ်ပေးဆောင်ဒုက္ခသည်တွေရဲ့နေရပ်ပြန်ရေးအိမ်မက်ဟာလည်းအလန်းဝေးနေစေဖြစ်သလိုတိုက်ပွဲကြားမှာပိတ်မိနေတဲ့ကလေးငယ်တွေရဲ့အနာဂတ်ပညာရေးဟာလည်းမသေးကြမရေရာတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ